စင်ကာပူဝန်ကြီးချုပ်လီဆန်လွန်းနဲ့ဇနီးတို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်။တမရဦးထင်ကျော်တို့ဇနီးမောင်နှံရဲ့ဖိတ်ကြားချက်နဲ့ဒီလအတွင်းလာရောက်မှာဖြစ်ပြီးအစိုးရတဲ့လက်ထက်ပထမဆုံးလာရောက်လဲပတ်တဲ့နိုင်ငံအကြီးအကဲခီးစဉ်ဖြစ်ပါတယ်။နှစ်နိုင်ငံကြားလူဆွာအရင်းမြစ်ဖွံ့ဖြိုးရေးကျွမ်းကျင်မှုမြင့်တင်ရေးကဏ္ဍမှာပုံပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းမြန်မာအစိုးရကပြောဆိုပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဇွန်လတဲ့မြန်မာနိုင်ငံကိုသွားမယ့်ခီးစဉ်အတွင်းစင်ကာပူမြန်မာအသွက်မွေးဝမ်းကြောင်းတင်နန်းကြောင်းတစ်ခုကိုတရားဝင်ဖွင့်လှစ်သွားဖို့ရှိတယ်လို့ပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်စနန်ကလည်းပြောဆိုခဲ့သေးတာဖြစ်ပါတယ်။တင်နန်းကြောင်းကိုရန်ကုန်မှာဖွင့်လှစ်မှာဖြစ်ပြီးမြန်မာလူငယ်တွေကိုလက်တွေ့နဲ့လုပ်ငန်းခွင်ကျင့်ကြံမှုအရေးအတွက်တွတ်တက်လာအောင်တင်ကြားပို့ချဖို့ရည်ရထားတဲ့အကြောင်းအထူးသဖြင့်ဧကန်ကျူဆူရေးနဲ့ခီးသွွားလုပ်ငန်းတွေအပြင်လုပ်ငန်းခွင်စီမံခန့်ခွဲမှုနဲ့အင်ဂျင်နီယာလုပ်ငန်းကဏ္ဍတွေအတွေ့အလဲအလတ်အဆင့်ကျင့်ကြံလုပ်သမား800လောက်ကိုနှစ်စဉ်တင်နန်းပို့ချသွားမှာဖြစ်တယ်လို့လည်းစင်ကာပူ Channel News Asia သတင်းကဖော်ပြခဲ့တာဖြစ်ပါတယ်စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတိမ့်နေချီနေထိုင်အလုပ်လုပ်ကြနေတာဖြစ်သလိုမြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုမှာလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံခြားမြန်မာနိုင်ငံနဲ့စင်ကာပူခြားနှစ်နိုင်ငံတန်တမာဆက်ဆံရေးကလည်းပြီးခဲ့တဲ့လတုန်းကနှစ်ပေါင်း90ပြည့်ခဲ့တာဖြစ်ပါတယ်